တော်တာရှင်ပါခင်ဗျာ
မြန်မာနိုင်ငံလိုဆင်းရဲနေသေးတဲ့နိုင်ငံတွေအနေနဲ့အပေါ်ကုန်ကြစရိတ်မရှိတဲ့ကုန်ကြစရိတ်နည်းပေမဲ့ထိရောက်မှုရှိတဲ့ကျန်းမာရေးလုပ်ငန်းတွေကိုဦးစားပေးဖို့လိုအပ်ပါတယ်အင်္ဂလိပ်လို multiplier effect ရှိတယ်လို့ဆိုတဲ့စင်ပွားအကျိုးဖြစ်ထွန်းတဲ့လုပ်ငန်းတွေကိုဦးစားပေးဖို့လိုပါတယ်လွန်ခဲ့တဲ့၄ပတ်လောက်ကငွေကြေးကုန်ကြစရိတ်တိတ်မရှိပေမဲ့မိခင်လောင်းတွေမီးဖွားရင်းနဲ့ပျက်စီးမှုသေနှုန်း MMR ကိုတိတိသာသာရော့ချသွားစေတဲ့တရုတ်ပြည်နဲ့နာမီးဘီးယားနိုင်ငံတို့ရဲ့အတွေ့အကြုံတွေကိုဥပမာအနေနဲ့ဖော်ပြခဲ့ပါတယ်။အလားတူအတွေ့အကြုံတွေကိုလေ့လာပြီးမြန်မာနိုင်ငံရဲ့အခြေအနေနဲ့အဆက်အအောင်ပြုပြင်ပြီးတော့ဆောင်ရွက်နိုင်ရင်အကျိုးရှိမှာဖြစ်ပါတယ်။ဒီအတွေ့အကြုံနှစ်ခုဟာမိခင်လောင်းတွေရဲ့အသက်ကိုကယ်နိုင်ရုံသာမကတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုလည်းပဲမြင့်တင်နိုင်ပါတယ်။အရေးကြီးတာကတော့နောက်အခါရှင်ကြည့်လို့ရအောင်အခုကတည်းက baseline ဆွဲထားဖို့ဖြစ်ပါတယ်။အဲ့ဒီလိုလုပ်ဖို့စပြီးစဉ်းစားနေခြင်းတဲ့လုပ်ငန်းတစ်ခုကတော့အခုမြန်မာနိုင်ငံမှာအမြင့်တွေသလိုဖြစ်နေတဲ့ဆေးထိုးပြီးယောဂကုတဲ့အကျင့် culture of injection ကိုစားစေးတောက်စေးနဲ့ပြောင်းလဲပြဖို့ဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာဆရာဝန်ပေါက်ဆကစားပြီးဆရာဝန်ကြီးတွေအထိနှာစည်းချောင်းဆိုးဖြစ်တာတော့မှပဲဆေးထိုးပြီးတော့ကုကြပါတယ်။အဲ့ဒီလိုဆေးကုနည်းကိုအခုကမ္ဘာပေါ်မှာမသုံးတော့ပါဘူး။ကျွန်တော်အမေရိကန်ပြည်ထောင်စုကိုရောက်တာအခုဆိုရင်38နှစ်ရှိပါပြီ။ဖျားလို့နားလို့ဆရာဝန်စီသွားရင်ဘယ်တော့မှဆေးထိုးမပေးပါဘူး။စားစေးတောက်စေးပဲပေးပါတယ်။သွေးစစ်တဲ့အခါခွဲစိတ်ဖို့မေစေးပေးတဲ့အခါကာကွယ်စေးထိုးတဲ့အခါမျိုးမှသာပဲဆေးထိုးပေးပါလေ။ဆေးထိုးကုသတဲ့အခါဆေးထိုးအကမသန့်ရင်ယောဂကူးကုန်ကြပါလေ။မြန်မာနိုင်ငံမှာဘီပိုးစီပိုး HIV ပိုးတွေမတန်တဆများနေတာဟာဆေးထိုးအကနေပြီးတော့ယောဂကူးဆက်ကြတာအဓိကဖြစ်ပါလေ။ဒါကြောင့်လည်းပဲကမ္ဘာကျင့်ထုံးအတိုင်းဒီအကျင့်ကိုပြည့်ညတ်ဖို့ဥပဒေဤဥပဒေတွေနဲ့လိုအပ်သလိုပြဋ္ဌာန်းပြီးကျန်းမာရေးဝန်ကြီးဒုတိယဝန်ကြီးညွှန်ကြားမှုချုပ်စသည်တို့နဲ့ဆရာဝန်ကြီးတွေဥဆောင်ပြီးတော့မီဒီယာတွေကိုလည်းပဲစီရင်ပြီးတော့နှစ်နှစ်အတွင်းလောက်မှာအကောင့်ထည့်ဖော်ဖို့လိုပါတယ်မြန်မာနိုင်ငံမှာ family planning ဆိုတဲ့ကလေးမလိုချင်ရင်ကလေးမရနိုင်စေတဲ့အကူအညီကိုဘာကြောင့်အခုအထိထိထိရောက်ရောက်အကောင့်ထည့်မဖော်နိုင်သေးသလဲဆိုတာနားမလည်နိုင်ပါဘူးကလေးတွေအများကြီးမွေးရင်မိခင်အနေနဲ့ခဏခဏကိုဝင်ရှိရင်မိဘအနေနဲ့အထူးပဲပြင်မှတ်ပါလေမိခင်အနေနဲ့လဲကျန်းမာရေးထိခိုက်ပါတယ်ကလေးတွေအများကြီးမွေးတဲ့အခါမိခင်ဟာပြင်မှန်းယုံသားမကမိသားစုအနေနဲ့ဇရိတ်အကုန်ကြများပြီးတိုင်းပြည်အနေနဲ့လည်းပဲသူတို့တွေအတွက်ကျန်းမာရေးပညာရေးဇရိတ်တွေကအင်မတန်အမြောက်အများကုန်ကြဖို့ရှိပြီးတော့ကြီးလာတော့လဲအလုပ်ကိုင်တွေဖန်တီးပေးဖို့တာဝန်ရှိတော့အားလုံးအတွက်ကတာဝန်ကြီးပါလေဒါကြောင့်မို့ကလေးမလိုချင်သူတွေကလေးမရနိုင်တဲ့အစီအစဉ်တစ်ခုရှိဖို့လိုပါတယ်အထူးသဖြင့်ကွန်ဒွန်သုံးနိုင်အောင်ကွန်ဒွန်ကိုဈေးချိုးချိုးသားသားနဲ့အလွယ်တကူဝယ်လို့ရတဲ့အစီအစဉ်မျိုးရှိဖို့လိုပါတယ်ဒီကိစ္စမျိုးကိုထောက်ပံ့ကူညီတဲ့ UNFPA ဆိုတဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေရှိပြီး NGO အဖွဲ့အစည်းတွေအစိုးရတွေလည်းပဲရှိပါတယ်နောက်တစ်ခုကတိုင်းပြည်အနေနဲ့စီစစ်ပြုပြင်ဖို့လိုမဲ့ကိစ္စကတော့အာဟာရဖွံ့ဖြိုးရေးဖြစ်ပါတယ်ကနေ့မြန်မာလူငယ်တွေဟာသေးသေးပူပူကအများစုဖြစ်နေပါတယ်။မြန်မာနိုင်ငံကတက္ကသိုလ်တွေကိုရောက်ခဲ့တဲ့နိုင်ငံသားမိတ်ဆွေတယောက်ကမြန်မာနိုင်ငံမှာမူလာတန်းသာသာကလေးတွေတက္ကသိုလ်တက်နေသလားလို့ပြောမှုပါတယ်။ဖွံ့ဖြိုးလာတဲ့နိုင်ငံတိုင်းမှာလူငယ်တွေဟာလူကြီးတွေတဲ့ပိုမိုထွားကြိုင်ပြီးပိုးပြီးတော့အရက်ရှိကြပါတယ်။မြန်မာနိုင်ငံကလူတွေကြတော့မိဘတွေတဲ့အရက်ပိုးမရှိတာဟာ genetic မျိုးရိုးကြောင့်လို့မထင်ပါဘူး။မြန်မာကလေးတွေလည်းပဲနိုင်ငံသားမှကြီးရင်အရ9ပြည့်8လက်မှ9လက်မှရှိကြပါတယ်အလောင်းဖျားကိုအဖူးမျော်ဝင်တဲ့အင်္ဂလိပ်ရေးတပ်ဗိုလ်မှူးကြီးဘေကာရေးခဲ့တဲ့မှတ်တမ်းတွေထဲမှာအလောင်းဖျားဟာကြောက်ပေါက်မှတက်တက်ရှိပြီးအရ6ပြည့်လောက်ရှိတယ်သူ့ကိုရံတော်တက်ကလည်း6ပြည့်ဝန်းကျင်မှရှိတယ်လို့ရေးခဲ့တာကိုမှတ်မိပါတယ်မြန်မာနိုင်ငံမှာအသားဝယ်မစားနိုင်တဲ့လူတွေအဖို့ပဲစားနိုင်ရင်အသားတက်ရနိုင်တယ်ဆိုတဲ့အသည့်ကိုလည်းပဲပြန့်နှံ့အောင်သုံးအောင်ပြန်ပြူးစည်းရုံးဖို့လိုပါတယ်အခုရန်ကုန်မြို့မှာတွေ့ရတဲ့မြင်ကွင်းတစ်ခုကအကြောင်းကြောင်းကြောင့်ကားခဏခဏရပ်ရင်တကားဖွင့်ပြီးတော့ဒရေထွေးတဲ့အကျင့်ဖြစ်ပါတယ်တက္ကစီဒရိုင်ဘာတွေကအဆိုးဝါဆုံးဖြစ်ပါတယ်ဒီမြင်ကွင်းဟာမြန်မာတွေအဖို့ရိုးနေပြီဖြစ်ပေမဲ့မြန်မာနိုင်ငံကိုဝင်လာတဲ့ကဘာလှည့်ခရီးသည်တွေအဖို့ကတော့လမ်းမကြီးပေါ်မှာဒီလိုထွေးခွင့်ပြုတာကိုတန်အတော်ဖြစ်နေပါတယ်ဖွင့်ပြိုးတဲ့နိုင်ငံတိုင်းမှာလမ်းတွေပေါ်မှာဒရေထွေးခွင့်မရှိပါဘူးလမ်းကိုညက်ပတ်စေတဲ့အပြင်ယောဂပိုးတွေပြန့်ပွားစေနိုင်လို့ဖြစ်ပါတယ်။တိုင်းပြည်အနေနဲ့ကတော့အလွန်သိခါကြတဲ့အကျင့်၊ကျန်းမာရေးနဲ့မညီညွတ်တဲ့အကျင့်ဖြစ်ပါတယ်။ဒီအကျင့်ဟာမလုတ်သင့်မလုတ်ထိုက်ဘူးဆိုတာ တစ်ဖက်ကပညာပေးပြီးတစ်ဖက်ကလည်းကျူးလွန်သူတွေကိုအပြစ်ပေးဖို့လိုပါတယ်။နောက်တစ်ခုကဘဝပြင်မှာတွေ့ရတာစီဂျိုယောဂတွေအများကြီးတိုးလာတာပဲဖြစ်ပါတယ်။စီဂျိုယောဂဟာအသက်အိုလာတဲ့အခါနှလုံးယောဂ၊သွေးရောယောဂ၊ကြောက်ကယောဂတွေကိုဖြစ်ပွားစေပြီးတော့အသက်တိုးနိုင်တဲ့အတွက်ကြောင့်အခုအခါအနောက်နိုင်ငံတွေမှာအချိုစားရာကိုလျှော့ဖို့ကိုယ်အလေးချိန်လျှော့ဖို့အပြင်းထန်လုပ်နေကြပါတယ်။အချိုအရည်တွေအပေါ်အခွန်အခောက်ကောက်တာတွေလုံနိုင်ပါတယ်။လူကြီးစီဂျိုယောဂ Type 2ကာကွယ်တဲ့အနေနဲ့ကိုယ်လက်လှုပ်ရှားမှုလုပ်ဖို့နဲ့ကိုယ်အလေးချိန်လျှော့ရေးကိုလည်းပဲအကြီးအကျယ်ပဲလှုပ်ရှားမှုပုံစံနဲ့လုပ်နေကြပါတယ်။ဒါတွေကပုံစံအနေနဲ့တင်ပြတာဖြစ်ပါတယ်။ကလေးတွေအကြောင်းသားအရွယ်ကစပြီးအစားမစားခင်လက်ဆေးတာတို့ကျောင်းတွေမှာကိုလက်လှုပ်ရှားတာတို့ဝမ်းလျှောတဲ့အခါဓာတ်စားရည်တိုက်တာတို့ဓာတ်စားမရှိလို့ရှိရင်စားနဲ့တကြရောပြီးမျက်ရည်အရသာလောက်ရှိအောင်ဖြောပြီးတော့တိုက်ဖို့ဆေးလိပ်တောက်တာဟာအဆုတ်ကင်ဆာဖြစ်နိုင်တယ်ဆိုတဲ့အသည့်နဲ့ဆေးလိပ်မတောက်ကြဖို့ဖြတ်ဖို့စသဖြင့်သိတဲ့ဓာတ်တွေလုံနိုင်တာတွေအများကြီးပဲရှိပါတယ်။ဒီလုပ်ငန်းတွေဟာတနိုင်ငံလုံးမှာရှိတဲ့လူအများကျန်းမာရေးအတွက်တည်တည်သားသားအကျိုးရှိနိုင်ပေမဲ့အကုန်အကျမရှိသလောက်နည်းပါလို့ကျန်းမာရေးလုပ်ငန်းတွေပြန်လည်ထူထောင်ရမှာတဒတ်တအားအနေနဲ့ပါဝင်ဖို့လိုပါတယ်။တခုပဲမှာကျင်တာကဒီလုပ်ငန်းတွေကိုဌာနလုပ်ငန်းလို့သဘောမထားပဲလူရုလူရန်းစားအားလုံးပါဝင်လာအောင်စီယုံရေးနဲ့မီဒီယာနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ဖို့လိုအပ်မယ်ဆိုတာသတိပြုဖို့ဖြစ်ပါတယ်။ပေါ်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။